က်တာစာပေဖွင့်ပွဲအခမ်းအနားမှာသမရဦးထင်ကျော်ကစာပေကောင်းတွေထွက်ပေါ်လာဖို့အတွက်လွတ်လပ်စွာစာပေရေးသားခွင့်ရှိဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်
။ဒီနေရာမှာစေကောင်းရှိမှစာအုပ်ထွက်တယ်။စေနာကောင်းရှိမှစာကောင်းထွက်တယ်ဆိုတဲ့စကားအတိုင်းစာရေးဆရာတို့ရဲ့စေနနာအလွန်အရေးကြီးပါတယ်။ဒါအပြင်စေကူညာနဲ့ဗန္ဒီနိုင်စွာကလည်းအလွန်အရေးကြီးပါတယ်။အဲ့ဒီစေကူညာနဲ့ဗန္ဒီနိုင်စွာဟာစာပေလွတ်လပ်ခွင့်ဆိုတဲ့အခြေခံအကျဆုံးဖြစ်တဲ့ဘယ်သူလူတယောက်ကိုမှမထိခိုက်တဲ့လူတုံးချူလူတကူးချင်းစီရဲ့လွတ်လပ်စွာယုံလွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာစိတ်ကူးခွင့်လွတ်လပ်စွာပေါ်ထုတ်ခွင့်လို့ရှိဖို့ဟာအရေးအပါဆုံးဖြစ်တယ်လို့လည်းကျွန်တော်တို့အမြဲယုံကြည်ခဲ့ပါတယ်
။စာပေအစဉ်တန်းမြင့်မားတာဟာနိုင်ငံနဲ့လူမျိုးအတွက်အသိဉာဏ်ပညာဖွံ့ဖြိုးစေတယ်လို့သမရဦးထင်ကျော်ကပြောပါတယ်
။နိုင်ငံတကာနိုင်ငံနဲ့လူမျိုးတစ်မျိုးအတွက်စာပေအစဉ်တန်းမြင့်မားတယ်ဆိုတာနိုင်ငံနဲ့လူမျိုးအတွက်အသိဉာဏ်ပညာမြင့်မားတာပဲဖြစ်ပါတယ်။အသိဉာဏ်ပညာမြင့်မားတဲ့နိုင်ငံသားတို့ရှိမှသာလျှင်အဲဒီနိုင်ငံဟာတိုးတက်ဖွံ့ဖြိုးမယ်ငြိမ်းချမ်းမယ်ဆိုတာအမှန်တရားတရားဖြစ်ပါတယ်
။ပြည်ထောင်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းကလည်းမြန်မာနိုင်ငံမှာစာပေဖတ်ရှုမှုတွေနည်းလာတာကြောင့်ဒုစရိုက်မျိုးစုံဖြစ်ပေါ်ပြီးတိုင်းပြည်အေဂျင့်မှုကိုထိခိုက်စေတယ်လို့ပြောပါတယ်။
အခုချိန်မှာစာပေဖတ်ရှုမှုနည်းပါးလာတဲ့အတွက်လူတွေရဲ့အသိဉာဏ်နည်းပါးလာခြင်းနှလုံးသားများကျန်းတမ်းလာခြင်းတို့ဖြစ်ပေါ်လာတာဒုစရိုက်မျိုးစုံများဖြစ်ပေါ်ပြီးတိုင်းပြည်ရဲ့အေးချမ်းငြိမ်သက်မှုဖြစ်ပါစေပါတယ်
။နိုဘယ်မြန်မာရသစာပေပွဲတော်မှာစာအုပ်ဆိုင်ပေါင်း150ကျော်ရဲ့စာအုပ်မျိုးစုံရောင်းချနေပြီးစာတန်းဖတ်ပွဲတွေ၊ဇကဝိုင်းဆွေးနွေးပွဲတွေ၊ဝတ္ထုတို့ဖတ်ပွဲ၊ကြပြရုပ်ပွဲနဲ့စာပေနဲ့ပတ်သက်တဲ့ကတုံးပြပွဲတွေလည်းပါဝင်ပါတယ်။ပထမကြိမ်နိုဘယ်မြန်မာစာပေပွဲတော်ကို2015ခုနှစ်ကကျင်းပခဲ့ပြီးဒုတိယအကြိမ်ပွဲတော်ကိုကလေးစာပေဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်ကအဓိကထကျင်းပခဲ့ပါတယ်။ဒီတစ်ကြိမ်မှာတော့ရသစာပေဖွံ့ဖြိုးတိုးတက်ရေးအတွက်ကျင်းပနေတာဖြစ်ပြီးလာမယ့်ဇန်နဝါရီ24ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။